ယောဟန်အခိုင်1အခန်းငယ်15မှာဖော်ပြထားတဲ့ခရစ်တော်ရဲ့အကြောင်းကိုလေ့လာကြပါစို့။ယောဟန်အခိုင်1အခန်းငယ်14ကနေ15အထိကိုကျွန်တော်ဖတ်ပြပါမယ်။နှုတ်ကပတ်တော်သည်လည်းလူစားတစ်အဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမဲတော်၌တပါတီသောသားတော်ဤဘုံကဲ့သို့သူဤဘုံတော်ကိုငါတို့သည်မြင်ရကြပြီ။ယောဟန်သည်ထိုသခင်ဤအကြောင်းကိုတတ်သိခံ၍ကြွေးကြော်သည်ကားငါနောက်ကြွလာသောသူသည်ငါမရှိမီရှင့်နှင့်သည်ဖြစ်၍ငါထက်သာ၍ကြီးမြတ်သည်ဟုငါဆိုရာ၌ထိုသူကိုဆိုလိုသည်ဟုတတ်သိခံလေ၏လို့ဖော်ပြထားပါသည်။အရင်အပတ်တုန်းကအခန်းငယ်14မှာဖော်ပြထားတဲ့အချက်ကိုကျွန်တော်ရှင်းပြခဲ့ပါသည်။လူစားတစ်အဖြစ်ကိုခံယူတော်မူသောယေရှုခရစ်တော်ဟာဖယားသခင်ဇာတိတော်နဲ့ပြည့်စုံတော်မူသောဖယားသခင်သားတော်ဖြစ်တော်မူကြောင်းခရစ်တော်ရဲ့ဘုန်းတော်ကိုကိုယ်တိုင်မြင်ရတဲ့တပည့်တော်ယောဟန်ရဲ့သက်သေခံချက်အရကျွန်တော်တို့သိရပါတယ်။လူစားတစ်အဖြစ်ကိုခံယူတော်မူသောယေရှုခရစ်ဟာဖယားဇာတိတော်ပြောင်းလဲခြင်းမရှိဘဲသူဖန်ဆင်းထားတဲ့ဒီလောကမှာ33နှစ်ပတ်လုံးနေတော်မူခဲ့ပါတယ်။လူစားတစ်ခံသက်တော်30ရောက်တဲ့အခါကြားမှာအမှုတော်မြတ်ကိုစတင်တော်မူပြီးအပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှာအသေးခံတော်မူမည်တက်တော်33နှစ်အထိ3နှစ်ပတ်လုံးတရားဒေသနာဟောကြားတော်မူခြင်းဖယားသခင်သာတတ်နိုင်တော်မူတဲ့နမိတ်လက္ခဏာများကိုပြုလုပ်တော်မူခြင်းဖြင့်ယေရှုကမိမိအကြောင်းကိုထင်ရှားစွာပြတော်မူခဲ့ပါသည်ခရစ်တော်ရဲ့နောက်တော်ကို3နှစ်ပတ်လုံးလိုက်ခဲ့တဲ့တပည့်တော်ယောဟန်ကသူတို့ကိုယ်တိုင်မြင်ရတဲ့ခရစ်တော်ရဲ့ဖယားဇာတိတော်တွေကယေရှုတော်နဲ့သစ္စာတော်ကိုထောက်ပြပြော့ယေရှုခရစ်တော်ဟာလူစားတိအဖျင်ကြွလာတော်မူသောဘုရားသခင်သားတော်ဖြစ်တော်မူတဲ့အကြောင်းတက်သေးခံပါတယ်။အခုအခန်းငယ်15ကိုကြည့်ကြပါစို့။အခန်းငယ်15မှာတပည့်တော်ယောဟန်ကယေရှုခရစ်တော်အကြောင်းဗက်တိဇံဆရာယောဟန်ရဲ့တက်သေးခံချက်ကိုထည့်သွင်းပြော့ဖော်ပြထားပါတယ်။တပည့်တော်ယောဟန်ကဘာကြောင့်အဲ့လိုလုပ်ရတာလဲ။အကြောင်းအရာတစ်ခုခုကိုမှန်ကန်တဲ့အကြောင်းဆုံးဖြတ်တော့မယ်ဆိုရင်အ ਨੇ ဆုံးသက်သေးခံ2ဦး3ဦးရှိရမယ်လို့တမန်ကျမ်းစာမှာဘုရားသခင်မိန့်တော်မူထားပါတယ်။တရားရုံးတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်လည်းအဲ့ဒါလိုပါပဲ။အကြောင်းအရာတစ်ခုခုကိုမှန်ကန်တဲ့အကြောင်းဆုံးဖြတ်တော့မယ်ဆိုရင်တရားသူကြီးရဲ့ရှေ့မှာထွက်ဆိုမဲ့သက်သေးခံ2ဦး3ဦးရှိရပါတယ်။သက်သေးခံ2ဦး3ဦးတို့ရဲ့သက်သေးခံချက်ဟာတူညီနေခဲ့ရင်သူတို့ရဲ့တသက်ခံတဲ့အကြောင်းအရာကိုမှန်ကန်ကြောင်းလက်ခံရပါတယ်။အဲဒီတော့ယောဟန်အခိုင်1မှာခရစ်တော်ရဲ့အကြောင်းကိုတသက်ခံကြတဲ့တပည့်တော်ယောဟန်နဲ့ဗက်တိဇံဆရာယောဟန်တသက်ခံနှစ်ဦးကိုကျွန်တော်တို့တွေ့ရတာဖြစ်ပါတယ်။အခန်းငယ်15မှာဗက်တိဇံဆရာယောဟန်ကခရစ်တော်ရဲ့အကြောင်းကိုဘယ်လိုတသက်ခံသလဲ။ယောဟန်သည်ထိုသခင်၏အကြောင်းကိုတသက်ခံ၍ကြွေးကြော်သည်ကငါနောက်ကြွလာသောသူသည်ငါမရှိမီရှိနေသည်ဖြစ်၍ငါထက်သာ၍ကြီးမြတ်သည်ဟုငါဆိုရ၌ထိုသူကိုဆိုလိုသည်ဟုသက်သေခံလေ၏လို့တွေ့ရပါတယ်။ဗက်တိဇံဆရာယောဟန်ကငါနောက်ကြွလာတော်သူသည်ငါမရှိမီရှိနေသည်ဖြစ်၍ငါထက်သာ၍ကြီးမြတ်သည်လို့ပြောဆိုရမှာဘာကိုဆိုလိုသလဲ။ဗက်တိဇံဆရာယောဟန်ဟာခရစ်တော်ထက်အရင်မွေးတဲ့သူဖြစ်ပါတယ်။လူကာအခိုင်1အခန်းငယ်36အရာဗက်တိဇံဆရာယောဟန်ဟာယေရှုထက်6လလောက်ကြီးတဲ့သူဖြစ်တဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။အမှုတော်မြတ်ကလည်းယေရှုထက်အရင်လှုပ်ဆောင်တဲ့သူဖြစ်တဲ့အကြောင်းခရစ်ဝင်ကျမ်းများအရကျွန်တော်တို့သိရပါတယ်။အဲဒီတော့ဗက်တိဇံဆရာယောဟန်ကယေရှုခရစ်ဟာငါနောက်ကြွလာတော်သူလို့ဆိုနိုင်ပါတယ်။ဒါပေမဲ့ဗက်တိဇံဆရာယောဟန်ကယေရှုခရစ်ဟာငါမရှိမီရှိနေသည်ဖြစ်၍ငါထက်သာ၍ကြီးမြတ်သည်လို့ဆိုပြန်ပါတယ်ငါမရှိမီရှိနေတော်သူလို့ယောဟန်ပြောဆိုရမှာယေရှုခရစ်ဟာကပါမတီမရှိမီရှိနေတော်မူသောထာဝရဘုရားဖြစ်တော်မူကြောင်းဆိုလိုခြင်းဖြစ်ပါတယ်ခရစ်တော်အကြောင်းဗက်တိဇံဆရာယောဟန်နဲ့တပည့်တော်ယောဟန်တို့ရဲ့သက်သေခံချက်ဟာတထက်တည်းတူညီနေပါတယ်သူတို့နှစ်ယောက်စလုံးကလူစားတစ်အဖျင်ကြွလာတော်မူသောယေရှုခရစ်ဟာကဘာမတီမရှိမီရှိတော်မူသောဖယားသခင်သားတော်ဖြစ်တော်မူတဲ့အကြောင်းကိုတသက်ခံကြပါတယ်။ခရစ်တော်အကြောင်းဗက်တိဇံဆရာယောဟန်နဲ့တပည့်တော်ယောဟန်တို့ရဲ့တသက်ခံချက်ကိုကျွန်တော်တို့ယုံကြည်လို့ရသလား။ရတာဗော။သူတို့နှစ်ယောက်စလုံးဟာ ခရစ်တော်ရဲ့အကြောင်းကိုတတ်သိခံဖို့ဘုရားသခင်ဆင်လွတ်တော်မူသောသူတွေဖြစ်ကြပါတယ်ခရစ်တော်အကြောင်းသူတို့ရဲ့တတ်သိခံချက်ကိုမယုံကြည်ခြင်းဟာသူတို့ကိုဆင်လွတ်တော်မူသောဘုရားသခင်ကိုမယုံကြည်ရာရောက်ပါတယ်လောကီတရားရုံးမှာတတ်သိခံ2ဦး3ဦးရှိရင်သူတို့ရဲ့တတ်သိခံချက်စကားတွေကိုကျွန်တော်တို့ယုံကြည်လက်ခံနိုင်တယ်ဆိုရင်ခရစ်တော်ရဲ့အကြောင်းကိုတတ်သိခံဖို့ဘုရားသခင်ဆေလွတ်တော်မူသောသူတို့ရဲ့တတ်သိခံတဲ့စကားတွေကိုဘာကြောင့်ကျွန်တော်တို့မယုံကြည်နိုင်ရမှာလဲခရစ်တော်ရဲ့အကြောင်းကိုတတ်သိခံတဲ့အခြားတတ်သိတွေကိုကျွန်တော်တို့လိုချင်သေးတယ်ဆိုရင်ဗတ္တိဇံဆရာယောဟန်နဲ့တပည့်တော်ယောဟန်နှစ်ဦးထက်မကရှိပါတယ်မဿဲမာကုလုကာပေါလုပေတရုယာကုပ်စတဲ့ဓမ္မတိကျမ်းကိုရေးသားခဲ့ကြတဲ့သူအားလုံးတို့ဟာခရစ်တော်ရဲ့အကြောင်းကိုတတ်သိခံဖို့ဘုရားသခင်ဆေလွတ်တော်မူသောသူတွေဖြစ်ကြပါတယ်ခရစ်တော်ရဲ့အကြောင်းကိုသူတို့တတ်သိခံရေးသားကြတဲ့အခါသူတို့ရဲ့တွေးခေါ်မျှော်မြင်ချက်သူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးသားခဲ့ကြတာမဟုတ်ပါဘူးတန်ရှင်သောဝိညာဉ်တော်ဘုရားရဲ့သွန်သင်ပြသတော်မူတဲ့အတိုင်းတတ်သိခံရေးသားခဲ့ကြတာဖြစ်ပါတယ်ခရစ်တော်ရဲ့အကြောင်းကိုအမှန်တကယ်သိခြင်းယင်ဓမ္မသစ်ကျမ်းကိုဖတ်ပါယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့လူစားတရားဖြင့်ကြွလာတော်မူသောဘုရားသခင်တန်တော်ဖြစ်တော်မူကြောင်းကိုထင်ရှားစွာသိမြင်ရမှာဖြစ်ပါတယ်ယောဟန်အခန်း1အခန်းငယ်14ကနေ18ကြားမှာဖော်ပြထားတဲ့တပည့်တော်ယောဟန်နဲ့ဗတ္တိဇံဆရာယောဟန်တို့ရဲ့တတ်သိခံချက်ကိုပဲကြည့်မယ်ဆိုရင်လေယေရှုခရစ်ဟာလူစားတရားဖြင့်ကြွလာတော်မူသောဘုရားသခင်သားတော်အပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ကြွလာတော်မူသောဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုယုံကြည်လက်ခံဖို့လူတိုင်းအတွက်လုံလောက်တဲ့တည်ဖြစ်ပါတယ်ယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့လူစားတရားဖြင့်ကြွလာတော်မူသောဘုရားသခင်သားတော်ဖြစ်တော်မူတယ်ဆိုတဲ့ယုံကြည်ချက်ဟာစစ်မှန်သောယုံကြည်သူများရဲ့ယုံကြည်ချက်တည်းကအလွန်အရေးကြီးတဲ့ယုံကြည်ချက်ဖြစ်ပါတယ်လူစားတရားဖြင့်ကြွလာတော်မူသောယေရှုခရစ်တော်ကိုဝန်မခံသောသူဟာဖယားတခင်နဲ့မဆက်ဆိုင်တဲ့အကြောင်းတိယောအခိုင်းလေးအခန်းငယ်3မှာအတိအလင်းပြောထားပါတယ်လူစားတရားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံခြင်းဟာအပြစ်ရှိတဲ့လူတို့အတွက်ငရဲကနေလွတ်မြောက်ရာတခုတည်းသောလမ်းစစ်မှန်သောခရစ်ယာန်ဖြစ်လာနိုင်တဲ့တခုတည်းသောလမ်းဖြစ်ပါတယ်အဲ့ဒါလို့အရေးကြီးတဲ့ယုံကြည်ချက်ကိုမှားယွင်းစွာတွင်တင်ဟောပြောတဲ့သူတွေရှိလာမယ့်အကြောင်းနဲ့ယခုပြန်လာနေကြပြီဖြစ်တဲ့အကြောင်းယောဟန်ဩဝါဒစာပထမဆောင်နဲ့ဒုတိယဆောင်များမှာတတိပေးထားပါတယ်ယောဟန်ဩဝါဒစာဒုတိယဆောင်အခိုင်း1အခန်းငယ်9မှာလူစားတရားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုညင်းပယ်လျက်လှည့်ပြားသောသူအများတို့သည်လောကထဲသို့ဝင်ကြပြီထိုသို့သောသူသည်လှည့်ပြားသောသူဖြစ်၏အန်တီခရစ်လည်းဖြစ်လို့တတိပေးထားပါတယ်ဒီနေ့ယေဟောဝါသက်သေခံများဟာယေရှုအကြောင်းကိုမှားယွင်းစွာတွင်တင်ဟောပြောနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ယေရှုဟာဖယားမဟုတ်ဘူးကောင်းမြတ်တဲ့ဆရာကိုကျင့်တရားကောင်းမွန်တဲ့သူပဲဖြစ်တယ်ထာဝရဖယားမဟုတ်ဘူးလို့တွင်တင်ဟောပြောကြပါတယ်ယေဟောဝါသက်သေခံများကထာဝရဖယားရဲ့အကြောင်းကိုသက်သေခံကြပါတယ်သို့တော်လည်းပဲထာဝရဘုရားဖြစ်တော်မူသောလူစားတရားဖြင့်ကြွလာတော်မူသောယေရှုခရစ်တော်ကိုသူတို့ညင်းပယ်ကြပါတယ်။ယေဟောဝါသက်သေခံများဟာအပြစ်ငရဲကနေလွတ်မြောက်ပြီးသူတို့မျောလင့်နေတဲ့ကောင်းကင်သစ်နဲ့မြေကြီးသစ်မှာဝင်စားရတဲ့အခွင့်ကိုထာဝရဘုရားကပေးတော်မူမှာလား။အဖြေကတော့တိယောအခိုင်းလေးအခန်းငယ်3မှာဖော်ပြထားပြီးပါပြီ။သူတို့ဟာဘုရားသခင်နဲ့မဆက်ဆိုင်တဲ့သူမိတ်ဆာပရောဖက်တွေဖြစ်ကြပါတယ်မိတ်ဆာပရောဖက်တွေအတွက်ဘုရားသခင်ထာဝရဘုရားပြင်ဆင်တော်မူသောတခုတည်းသောနေရာကတော့ကန့်နှက်လောင်တဲ့ထာဝရငရဲမိအိမ်ဖြစ်တဲ့အကြောင်းယေရှုခရစ်တော်ကိုယ်တော်တိုင်ကမဿဲအခန်း25အခန်းငယ်41မှာအတိအလင်းမိန့်တော်မူပါတယ်မိတ်ဆာပရောဖက်တွေဖြစ်ကြတဲ့ယေဟောဝါသက်သေခံများကသူတို့ရဲ့မှားယွင်းတဲ့တုန်သင်ချက်ကိုဟောပြောဖို့ရန်တင်တို့စီကိုလာရင်ဘလို့တောင့်ပြန်ရမလဲဆိုတာနေ့ရောအခိုင်း1အခန်းငယ်30မှ17ကြားမှာအခုလိုပြောထားပါတယ်သူကိုတင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုနှုတ်မဆက်နှင့်မင်္ဂလာရှိစေသောဟုထိုသူကိုနှုတ်ဆက်လျင်သူဤဆိုးရုပ်သောအကျင့်နှင့်ဆက်ဆံရာသို့ရောက်၏ အပြစ်ရှိတဲ့လူတို့အတွက်အပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်တဲ့တခုတည်းသောနေလမ်းမှာအပြစ်ရှိတဲ့လူတို့ကိုကယ်တင်မှုလူစားတရားဖြင့်ကြွလာတော်မူသောခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြစ်ပါတယ်အချားနေလမ်းမရှိဘူးအပြစ်ရှိတဲ့လူတို့ဟာကိုကျင့်တရားတွေကိုဘလောက်ပဲကျင့်ကြံအားထုတ်နေပါစေအပြစ်နဲ့ကင်းစင်တဲ့သူတွေဖြစ်မလာနိုင်ကြပါဘူးကောင်းမှုကုသိုလ်အမျိုးမျိုးကိုဘလောက်ပဲလှုပ်လှုပ်အပြစ်ရှိတဲ့လူတို့ရဲ့ကောင်းမှုရှိသမျှတို့ကိုတန်ရှင်းပြောင်းမတ်တော်မူသောဖခင်လူတိုင်းကိုတရားစီရင်တော်မူမဲ့ဖခင်သခင်ကလက်မခံဘူးဒါကြောင့်အပြစ်နဲ့အပြစ်ဒဏ်ငရဲမိအန်ကနေကိုကိုကိုမကယ်တင်နိုင်တဲ့လူသားများကိုကယ်တင်ဖို့ရန်ထာဝရသားတော်ဖခင်ဖြစ်တော်မူသောယေရှုခရစ်ဟာလူစားတရားဖြင့်ကြွလာတော်မူခြင်းဖြစ်ပါတယ်လူစားတရားဖြင့်ကြွလာတော်မူသောယေရှုခရစ်ဟာအပြစ်ရှိတဲ့လူတို့ရဲ့ကိုးစားလဝါကတိုင်မှာအသေခံတော်မူခဲ့ပါတယ်။လဝါကတိုင်မှာယေရှုခရစ်အသေခံစဉ်အပြစ်ရှိတဲ့လူသားများခံရမယ့်ထာဝရငရဲနဲ့ညီမျှတဲ့ပြစ်ဒဏ်ပေးခြင်းကိုခံခဲ့ရပါတယ်။အပြစ်ရှိတဲ့လူတို့ရဲ့ကိုးစားအသေခံတော်မူသောခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသောသူတိုင်းကိုဖခင်သခင်သားဖြစ်ရသောအခွင့်အပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ကိုယေရှုခရစ်ပေးတော်မူပါတယ်။အပြစ်ရှိတဲ့လူတို့ရဲ့ကိုးစားလဝါကတိုင်မှာအသေခံတော်မူသောယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်စိတ်နှလုံးထဲမှာစွတောင်းခြင်းဖြင့်အခုယုံကြည်လက်ခံနိုင်ပါတယ်။လဝါကတိုင်မှာယေရှုခရစ်အသေခံတာဟာမိတ်ဆွေအတွက်လည်းပါပါတယ်။ဘာဖြစ်လို့လဲဆိုရင်မိတ်ဆွေလည်းပဲအပြစ်ရှိတဲ့သူအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုကိုကိုမကယ်တင်နိုင်တဲ့သူဖြစ်နေလို့ပါပဲကိုရဲ့အခြေအနေမှကိုနားလည်ဝန်ခံပြီးဘုရားသခင်စံချိန်ကိုမမီနိုင်တဲ့ကိုကုသူကိုအမိပြုမဲ့အစားသင်အတွက်အသေးခံတော်မူသောခရစ်တော်ရဲ့လှုပ်ဆောင်ချက်အပေါ်မှာအမိပြုပြီးခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းသင်ရဲ့စိတ်နှလုံးထဲမှာယုံကြည်လက်ခံပါနောင်တနှလုံးသားနဲ့ခရစ်တော်ထံအပြစ်ဝင်ချတောင်းပန်ပြီးခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံရင်ခရစ်တော်ကသင်ကိုအပြစ်ငရဲကနေထာဝရအတွက်ကယ်တင်တော်မူမှာဖြစ်ပါတယ်ဆိုတော့ခရစ်တော်ရဲ့ကယ်တင်ခြင်းတည်ငှ့ကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ